ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်ပြည်ပခန့်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဝေဖန်နေကြတာတွေကမမျှတာဘူးလို့မြန်မာနိုင်ငံကက်သလစ်ခရစ်ယာန်ယဟန်အမတ်ချားစ်မောင်ဘိုကပြောလိုက်ပါတယ်။ဒါ့အပြင်လူမျိုးတုံးရှင်းနေတယ်လို့သတ်မှတ်နေကြတာတွေကလည်းအခြေအနေကိုအထောက်အကူမပေးတဲ့အပြင်အပြစ်တင်စောနေတယ်လို့ဆိုပါတယ်။ပိုယဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်မတိုင်မီသူကအခုလိုပြောသွားတာပါ။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ဟာမြန်မာပြည်တွင်းကရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ချိန်ရောက်လာမှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသူမသွားခင်မြန်မာပြည်ကိုအရင်ဝင်လာမှာပါရိုဟင်ဂျာမွတ်စလင်တွေအုံနဲ့ကျင်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေတဲ့ကိစ္စရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပါဝင်မြန်မာစစ်တပ်နဲ့မြန်မာအာဏာပိုင်တွေကိုနိုင်ငံတကာကအပြင်းထန်ဝေဖန်နေတဲ့ချိန်လည်းဖြစ်ပါတယ်လော့ဇယ်အီတလီနိုင်ငံရောမမြို့မှာရောက်နေတဲ့မြန်မာပြည်ကကက်သလစ်ခရစ်ယာန်ယဟန်အမတ်ချားလ်စ်မောင်ဘိုကတော့ဒေါ်ဆန်းစုကြည်ကိုဝေဖန်နေကြတာတွေကမျှတမှုမရှိဘူးလို့ AP သတင်းဌာနကိုပြောပါတယ
် So ဆန်းစုကြည် has constitutionally she has a no voice to send into the military
ဒေါ်ဆန်းစုကြည်ဟာအခြေခံဥပဒေအရစစ်တပ်ကိုဘာမှပြောပိုင်ခွင့်ရှိတာမဟုတ်ပါဘူးသူအနေနဲ့အစိုးရနဲ့စစ်တပ်ကြားမှာသူနီးသူဟန်နဲ့ပပနဲ့နဲ့စူးစမ်းနှိမ့်နိုင်နေတာပါစစ်တပ်ကကာကွယ်ရေးတည်ထရေးနဲ့နေဆဲရေးကိစ္စတွေကိုကင်တွယ်ထားတဲ့သူဖြစ်လို့စစ်တပ်ကအညုံညင်ဖြစ်လာမဲ့အရေးကိုဒေါ်ဆန်းစုကြည်ကမလိုချင်ပါဘူး။လွှတ်တော်ထဲမှာလည်းစစ်တပ်က25ရာခိုင်နှုန်းယူထားတာပါ။ဒေါ်ဆန်းစုကြည်ကတိုင်းပြည်ကိုအကန့်အသတ်နဲ့စ조사ဥဆောင်နေရတယ်သူက။အဲဒီနေရာမှာသူမရှိတော့ဘူးဆိုရင်တိတ်ခက်ခဲတဲ့အခြေအနေမျိုးကျွန်တော်တို့ကြုံရလိမ့်မယ်ဆိုတာဒေါ်ဆန်းစုကြည်ကိုအပြစ်ဝိုင်းတင်နေကြတဲ့နိုင်ငံတကာအသံဝိုင်းကကောင်းကောင်းသဘောပေါက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်
။ Cardinal Charles Mambo ပြောချင်တဲ့သဘောကဒေါ်ဆန်းစုကြည်ကိုဝေဖန်နေတာတွေဟာတရားမျှတမှုမရှိဘူးလို့ဆိုလိုချင်တာလားလို့AP သတင်းတော့ကမေးပါတယ
် Yeah I see very unfair and
ဟုတ်ပါတယ်တော်တော်မမျှမတာဝေဖန်ကြတာပါ
Time will prove
မြန်မာပြည်မှာဒီမိုကရေစီထွန်းကားလာအောင်ဒေါ်ဆန်းစုကြည်ကသူနီးသူဟန်နဲ့ကြိုးပမ်းနေတယ်ဆိုတာကိုအချိန်ကတက်သေးပြပါလိမ့်မယ
်ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ပြည်ပခါတွေကလူမျိုးတုံရှင်းလင်းမှုဒါမှမဟုတ်လူမျိုးဖြုတ်တုတ်တင်မှုလို့သတ်မှတ်ပြောဆိုနေကြတာတွေကိုလည်းတိတိကျကျလေ့လာဆန်းစစ်ပြီးမှလုပ်တင်တယ်လို့ယဟမတ်ချားလ်စ်မောင်ဘိုကဆိုပါတယ
် to term it the genocide or ethnic cleansing I'm not expert on that
စစ်သွေးကြော်ရရဲ့လူရက်တွေနဲ့မြန်မာစစ်တပ်ကတုံ့ပြန်ခဲ့တဲ့ကိစ္စတွေမှာအကြမ်းဖက်မှုတွေရှိတယ်ဆိုပေမဲ့ဒီကိစ္စမှာတစ်ဖက်နဲ့တစ်ဖက်နှိုင်းယှဉ်ပြီးပြောလို့မဖြစ်ပါဘူးဟုတ်ပါတယ်အကြမ်းဖက်မှုတွေရှိခဲ့တယ်မိလောင်မှုတွေတပ်ဖြတ်မှုတွေနဲ့လူတွေအများအပြားထွက်ပြေးမှုတွေလည်းရှိခဲ့တယ်ဒါပေမဲ့လူမျိုးဖြုတ်တုတ်တင်မှုတို့လူမျိုးတုံ့ရှင်းမှုတို့ဆိုတဲ့အသုံးအနှုန်းတွေနဲ့ပတ်သက်လို့ကျွန်တော်ကဒီအရေးမှာကြွမ်းကျင်သူမဟုတ်ပါဘူးဒီလိုသိပ်ပြင်းထန်လွန်းတဲ့အသုံးအနှုန်းတွေတကယ်ပဲသုံးသင့်မသုံးသင့်ဆိုတာကိုကျွန်တော်တို့အချိန်ယူပြီးစဉ်းစားကြဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ယဟမတ်ချားလ်စ်မောင်ဘိုကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတောင်သတိထားသုံးစွဲဖို့ပြောပါတယ
်။ So the Pope will have to be very very cautious in he's been using the term Rohingya
ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပိုယဟမင်းကြီးကအတော်သတိထားပြီးပြောရပါလိမ့်မယ်။ဒါကြောင့်လဲဆိုတော့ဒီအသုံးအနှုန်းကနိုင်ငံရေးအရာအထူးမကန်တဲ့အသုံးအနှုန်းအငင်းပွားစရာအသုံးအနှုန်းဖြစ်နေလို့ပါ။ပုံရမ်းမင်းကြီးကရိုဟင်ဂျာလို့ပြောရင်လေနိုင်ငံရေးအရယူရပြီးပြောတာမဟုတ်ပဲ။ရိုဟင်ဂျာတွေအားလုံးကိုနိုင်ငံသားဖြစ်စေလိုတဲ့သဘောဆူတောင်းတာမျိုးဖြစ်ပါလိမ့်မယ်
။ပုံရမ်းမင်းကြီးဟာရိုဟင်ဂျာရေးတယ်မကဘဲမြန်မာပြည်တွင်းကတိုင်းရင်းသားလူမျိုးစုတွေအကြညှဉ်းညွတ်မှုတွေရှိလာအောင်လဲလှုပ်ပေးနိုင်လိမ့်မယ်လို့ယဟမတ်ချားလ်စ်မောင်ဘိုကမျှော်လင့်ထားပါတယ်။
We are hoping that the Pope would be able to unite more all our ethnic communities.
ကျွန်တော်တို့ဘာသာရေးမတူကွဲပြားမှုတွေရှိကြတယ်ဆိုပေမဲ့တိုင်းနာလူမျိုးစုအားလုံးညီညွတ်မှုရှိလာစေမယ့်အားမျိုးဖြစ်လာအောင်ပုံရမ်းမင်းကြီးကလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။နှစ်ပေါင်း60လောက်ပြည်တွင်းစစ်ဖြစ်လာခဲ့တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရအောင်လဲအကြံဉာဏ်ပေးတာအားပေးတာတွေကိုပုံရမ်းမင်းကြီးကလုပ်နိုင်စွမ်းမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။နိုဝင်ဘာလ29ရက်နေ့ကနေ30ရက်နေ့ထိ4ရက်ကြာမဲ့ပုံရမ်းမင်းကြီးရဲ့ပထမဆုံးကြိမ်မြန်မာပြည်ခီးစဉ်မှာနေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်မှာဖြစ်ပြီးသမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်ဆိုအကောင်းဆောင်ပိုင်းနေတဲ့တွေ့ဆုံမှုရှိသလိုတန်ကမဟာနာယကအဖွဲ့တွေခရိယံအဖွဲ့တွေအပြင်တန်တမန်တိုင်းဝိုင်းနဲ့လူမှုအခြေပြုလူမှုအဖွဲ့စည်းတွေနဲ့လည်းပိုယဟမင်းကြီးတွေ့ဆုံမှုရှိပါတယ်